16ပဲရွှေတကြတားဟာရန်ကုန်နဲ့မန္တလေးရွှေဈေးကွက်မှာဘိုရုနေကလေသိန်းခွဲဝင်းကျင်ရှိခဲ့ရာကကြာသရိနေနဲ့စောစောဘုံကွယ်ပြီးအဲ့ဒီနေ့ဆိုင်ဝင်းကျင်မှာတော့တရက်အတွင်းချက်ချင်းဆိုသလိုရွှေဈေးဟာတသိန်းကျော်ခုန်တက်ခဲ့တာမို့မြန်မာနိုင်ငံကရွှေဈေးတက်တဲ့တမိုင်းမှာအခုတို့အဖြစ်မျိုးဒီတစ်ချိန်ပဲကျုံ့ပါတယ်လို့ရန်ကုန်မြို့ကနာမည်ကြီးရွှေဆိုင်ပိုင်ရှင်တဦးက RF ကိုပြောပါတယ်တောက်ကြံဒီမနေ့ပိုင်းရွှေဈေးအခြေအနေတွေအပြင်ရှေ့အစိုးရသတင်းစာတွေထဲမှာရေးသားထားသလိုရွှေဈေးတင်ရောက်တဲ့အတွက်ရွှေဆိုင်တွေမှာဝယ်သူမဲ့ပြီးချောက်ကန်နေတယ်ဆိုတာဟုတ်ပါသလားလို့ရန်ကုန်ကနာမည်ကြီးရွှေဆိုင်တဆိုင်ကို RF ကမေးပါတယ
်အဲ့လောက်လည်းမဟုတ်ပါဘူးဆိုင်လာခဲ့လိုက်ပါနော်အတိအကျပြောပြပေးမယ်နော်ဘာလို့ဈေးကြောင်းလဲရှိတော့အခုပြောရင်တစ်မျိုးဖြစ်မှာဆိုလို့နော်ဆိုင်လာခဲ့လိုက်ကူညီပေးမယ်နော်ကိုနော်နော်ကျေးဇူးတင်ပါနော်
ရန်ကုန်ကနာမည်ကြီးရွှေဆိုင်ကြီးတွေကိုရွှေဈေးမေးတဲ့အခါရွှေဈေးကိုအတိအကျဖွင့်မပြောဘဲသူတို့ဆိုင်တွေကဝယ်တဲ့ရွှေဆိုရင်တော့ရွှေပေါချာနဲ့အတူပြန်ပြီးရောင်းချင်ရင်ဒီကနေ့ပေါက်သေးနဲ့ပြန်ဝယ်နေပါတယ်လို့ပဲပြောပါတယ်။မန္တလေးကရွှေဆိုင်တွေမှာတော့ရွှေဈေးခုန်တက်သွားပြီမယ်။အယောင်းဝယ်ဟာခါတိုင်းလူစီကားလျက်ပါပဲလို့ရွှေဆိုင်ပိုင်ရှင်တဦးကပြောပါတယ်။ဒါအပြင်ဒီကနေ့အယောင်းဝယ်လုပ်နေတဲ့ရွှေဈေးအခြေအနေကိုအခုလိုပြောပါတယ်
။ဈေးကိုဒီမှာ5သိန်းနဲ့5000အယောင်းပါအော်ဝယ်ရကြတော့4သိန်း9000နဲ့5000ပါတပတ်အတွင်းဆိုဟိုဘက်ရက်တုန်းက4သိန်းကျော်ကျော်ပဲရှိ
မန္တလေးကနာမည်ကြီးရွှေဆိုင်ပိုင်ရှင်တဦးဖြည့်ဆို့သွားတာဖြစ်ပါတယ်စစ်အစိုးရကဝန်ထမ်းတွေကိုလာတာတုံးရင်ပြေးတော့မယ်ဆိုတဲ့သတင်းစတင်ထွက်လာတဲ့အချိန်ကစပြီးရွှေပါဝင်အထွေထွေကုန်သိန်းနှုန်းတွေဟာတရရိပ်တက်ခဲ့တာဖြစ်ပါတယ်ဝန်ထမ်းတွေကလာစာတရဝင်တုံးမြင့်လိုက်တဲ့အပေါ်စီးပွားရေးသမားတွေကအခွင့်ကောင်းယူပြီးကုန်သိန်းနှုန်းတွေကစားလာနိုင်တယ်လို့တမတော်နေ့မတိုင်မီစစ်အစိုးရပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြန်ကြားရေးဝန်ကြီးဗဘူးကျော်ကျော်ဆိုင်ကပြောခဲ့ပါတယ်။ဒါအပြင်ကုန်စည်နှုန်းကစားတဲ့စီးပွားရေးသမားတွေကိုထိထိရောက်ရောက်အေးအေးယူသွားမယ်လို့လည်းပြောခဲ့ပါတယ်။မတ်လတလာတဲ့ရွှေဈေးအနေအထားတွေကိုကြည့်ရင်မတ်လ26ရက်နေ့ကရွှေတစ်ကြက်သား4သိန်းအထိဈေးဖြစ်ခဲ့ရာကလက်ကုန်ပိုင်းမှာရွှေဈေးဟာ3သိန်း8000နဲ့ဈေးငင်ခဲ့ပါတယ်။အေဂျင်စီသတင်းတွေရဲ့သတင်းဖော်ပြချက်တွေအရဝန်ထမ်းတွေလာတာတိုးမဲ့သတင်းတွေထွက်လာကြတာကရွှေဈေးကစားခဲ့ပြီမဲ့ရွှေတကြတာ3သိန်း8000ဈေးဟာမြမရွှေဈေးကွက်မှာတည်ငြိမ်နေဈေးဖြစ်ပါတယ်လို့မြန်မာနိုင်ငံရွှေလုပ်ငန်းရှင်များအသင်းအတွင်းရေးမှူးဦးကျော်ဝင်းဦးထုံရွှေဆိုင်ကပြောခဲ့တယ်လို့ဖော်ပြခဲ့ပါတယ်။စစ်အစိုးရကကုန်စည်နှုန်းကစားတဲ့ရွှေကုန်တွေကိုထိရောက်တဲ့အရေးယူမှုတွေလုပ်မယ်လို့ကြိမ်းပေါင်းထားတဲ့ကြားကကြာသပတေးနေ့ကရန်ကုန်မြို့မှာဘုံတွေဇက်တိုက်ကွဲခဲ့ပြီးနောက်ပိုင်းမှာရွှေဈေးက9သိန်းခွဲဒေါ်လာဈေးက1300ဝန်းကျင်ကနေ1500ကျော်ဖြစ်သွားတာဟာဘာကြောင့်ပါလဲလို့ရန်ကုန်စီးပွားရေးတက္ကသိုလ်ကျောင်းဆရာဟောင်းလည်းဖြစ်စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနအရာရှိဟောင်းလည်းဖြစ်တဲ့ဦးစိန်သေးကို RF ကမေးတဲ့အခါမှာတော့
ဒေါ်လာနဲ့စီမံလို့ရှိရင်ဒေါ်လာဟာနေရာတိုင်းမှာဝယ်လို့မရဘူးခက်ခဲရှိတယ်။ဖန်းနဲ့စီးတယ်၊ကိုင်းနဲ့လည်းမလဲဖန်းနဲ့ရောင်းတဲ့လည်းဖန်းနဲ့ခါကြတော့ဝယ်လို့ရောင်းတဲ့လည်းတွေ့ဖို့ခက်ခဲရှိတဲ့အခါမှာဒေါ်လာတဲ့ကူးကြီးမှလွဲပူတာဟာရွှေဘူးထားမယ်ဆိုရင်ဒီမှာလွဲပြီးတော့ဝယ်ရတဲ့ကူးကလည်းလွဲပြီးတယ်။နောက်ရွှေဟာနေရာတိုင်းမှာလည်းရနိုင်တယ်။နောက်ရွှေဆိုင်ဒီမှာလည်းတွားရင်ရွှေဟာအာမခံရရှိတယ်။ဒီအာမခံရရှိတော့နေရာတိုင်းမှာရွှေဘူးဝယ်လို့ရတဲ့အတွက်ကြောင့်မလို့ရွှေဘူးအဲဒီဝယ်တဲ့လူများလာတဲ့အခါမှာဝယ်တဲ့လူများလာကုန်စည်တော့တက်ပါပဲ။ပြဿနာကြောင့်မလို့ဒီကအဆက်အသွယ်ကုန်ကြရတာဖြစ်ပါတ
ယ်။ရန်ကုန်စီးပွားရေးတက္ကသိုလ်ကျောင်းဆရာဟောင်းနဲ့စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနအရာရှိဟောင်းဦးစိန်ထေးဖြည့်ဆွသွားတာဖြစ်ပါတယ်။2005ခုနှစ်နှစ်ကုန်ပိုင်းနဲ့2006ခုနှစ်နှစ်ဆကနေလက်ရှိအနေအထားရွှေဈေးကွက်ကိုပြန်ကြည့်မယ်ဆိုရင်2005နိုဝင်ဘာလက16ပဲရွှေတစ်ကြက်သားဈေးဟာကျပ်3သိန်း2000ပဲရှိပါတယ်။2006 January လမှာ3သိန်း2000ကိုထောင်ကနန်းပဲစွန်းပြီးဈေးတက်ခဲ့တာကိုတွေ့ရပါတယ်။ February လမှာ3သိန်း4000ဝန်းကျင်မလဇမ်းမှာ3သိန်းခွဲအထိတက်ခဲ့ပြီးမလလယ်မှာရွှေဈေးဟာ3သိန်း3000လောက်အထိပြန်ပြီးတော့ကျရိတ်ကျခဲ့ပါသေးတယ်။ဒါပေမဲ့ဝန်ထမ်းလာစာတိုးမဲ့တရင်တေချာသွားတဲ့အချိန်ကစပြီးမလကုံမှာတော့4သိန်းဒီပါအထိတရရိတ်ရွှေဈေးတက်လာတာကိုတွေ့ရပါတယ်။မြမရွှေကိုနိုင်ငံတကာကိုတင်ပို့တာနိုင်ငံတကာရွှေကိုမြန်မာနိုင်ငံစီတင်သွင်းတာမရှိတဲ့အတွက်မြမရွှေဈေးကွက်နဲ့ကမ္ဘာရွှေဈေးကွက်ဟာအဆက်ဆက်မရှိပါဘူးလို့မြန်မာနိုင်ငံရွှေလုပ်ငန်းရှင်များအသင်းတတိယအကြိမ်မြောက်ညီလာခံမှာမြန်မာနိုင်ငံရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတူတော်ကပြောခဲ့ပါတယ်။ဒါကြောင့်နိုင်ငံတကာရွှေဈေးကနေအဆက်ဆက်မရှိဘဲကိုယ့်ဘာသာကိုတီးတီးတန်းတန်းရပ်တည်နေတဲ့မြမရွှေဈေးကွက်မှာမကြုံစဘူးဈေးခုန်တက်သွားတဲ့အတွက်ရွှေလုပ်ငန်းရှင်တွေကိုအရေးယူတာတွေလှုပ်လာနိုင်တယ်လို့ရန်ကုန်မကိုလန်းရွှေကုန်တဲ့ဈေးကွက်က RFP ကိုပြောဆိုခဲ့ကြောင်းပါခင်ဗျာ။